ိုင်းနိုင်ငံကလှိုင်ကူထဲမှာပိတ်မိနေကြရကနေလျှောက်လာတဲ့လူငယ်ဘောလုံးအသင်းဝင်တွေဟာကိုယ်လေးချင်းရော့ချနေပေမဲ့ရေဘူးရချက်မှိုက်အချင်းတွေကောင်းမွန်နေကြအောင်အစိုးရတာဝန်ရှိသူတယောက်ကထုတ်ပြောလိုက်ပါတယ်။ချင်းရိုင်မျိုးကစေုံမှာကုသမှုခံယူနေရပြီးလမ်းလမ်းဆန်းဆန်းတွေ့ရတဲ့လူငယ်တွေရဲ့တပ်ဖွဲ့တွေကိုလည်းအားလုံးကိုကယ်တင်နိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲထုတ်ပြန်ပြသခဲ့ပါတယ်။စေကုသမှုခံယူနေတဲ့လူငယ်ဘောလုံးသမားတွေကိုမိဘတွေကမှန်ပတင်းပေါက်ကနေကြည့်နေတဲ့ပုံတွေကိုလည်းပြသခဲ့ပါတယ်။ကလေးတွေကတော့ယောဂကုသမှုမဖြစ်အောင်ချုပ်တင်ကာကွယ်တဲ့အနေနဲ့မိဘတွေနဲ့တွေ့ဆုံခွင့်မပေးဘဲဆက်လက်ပြီးတီးခြားခွဲထားပါတယ်။ဘောလုံးသမားလူငယ်တွေဟာကိုယ်လေးချိန်၄ပုံကျော်လောက်ကျသွားခဲ့ကြောင်းလည်းထိုင်းချက်မဲ့အရာရှိထွန်ချိုင်းလဝေလိုင်ရတနာဖုံကသတင်းထုတ်တွေကိုပြောခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရမှာရှိတဲ့ထမ်လွန်းလှိုင်ကူထဲမှာပြီးခဲ့တဲ့ဇော်လာ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရည်ကြီးရကနေ18ရက်ကြာပိတ်မိနေခဲ့တဲ့ဘောလုံးသင်းဝင်တွေကတော့၃ရက်ဆက်တိုက်ရင်ကိုသမားတွေကကယ်ဆယ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပထမအထုတ်ဖြစ်၄ရက်ကိုစတင်ကယ်ထုတ်ခဲ့ပြီးတနင်္လာနေ့မှာနောက်ထပ်၄ရက်နဲ့နောက်ဆုံးအထုတ်ဖြစ်မနေ့တုန်းကကလေး၄ရက်နဲ့နီးပြကားတို့ကိုကယ်ဆယ်ခဲ့တာပါ။ကယ်ဆယ်ရေးလုပ်ငန်းကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုလည်းထိုင်းအထူးရေးတဲ့ဖွဲ့က Facebook Internet ဆာမျက်နှာပေါ်မှာဒီနေ့ပဲထုတ်ပြန်ပြသခဲ့ပါတယ်ခင်ဗျ။